ဟင်းလျာနိုင်ငံနဲ့တရားဝင်လာရောက်မျိုးတွေကိုဆက်ဆွေးပြီးနေရင်းပြန်ပို့ဖို့အတွက်မနေ့ကပြည်ထောင်စုဝန်ကြီးအမိန့်ထုတ်ပြန်ခဲ့ခြင်းအစပြီးပထမဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေက9ဦးကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီ9ဦးဟာ2012ခုနှစ်မှာအိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်ခဲ့တဲ့အတွက်အာတန်ပြည်နယ်အချင်းတောင်မှာထိန်းသိမ်းထားတာဖြစ်ကြောင်းအကြီးကဲရဲရဲရှိဘတ်ကာချိုတီမဟန္တာကဗိုလ်တခုနေမှာပြောပါတယ်။မြန်မာအာဏာပိုင်စီကသူတို့တက်ချူးသွားခွင့်ပြုချက်တွေရထားပြီးဖြစ်တဲ့အတွက်ကျတဲ့ပြည်နယ်မှာနေသားဆောင်တက်တွေလက်ထဲကိုလွှဲပြောင်းပေးဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဒါပြင်သူတို့ခုနှစ်ဦးကိုဗိုလ်တခုနေကအာဒန်အချင်းတောင်ကနေမနီပူပြည်နယ်ကနေဆက်မြို့မိုးရဲကိုဘတ်ကာနဲ့ခေါ်ဆောင်သွားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ကခတ်တူးကြတဲ့ရွှေငွေ9000လောက်ရှိနေတယ်လို့အိန္ဒိယနိုင်ငံဒေသဆိုင်မှာခိုးလုံးနေတဲ့ရွှေငွေက4000လောက်ရှိတယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကျောင်းမှာစောက်ပုံထင်ထားသူကတော့တထောင်ခွဲမပြည့်ပါဘူး။ရွှေငွေအများစုကမွတ်စလင်အများစုရှိရာတောင်ပိုင်းဟိဒရာဘတ်မြို့၊မြောက်ပိုင်းဥတ္တပရဒက်စ်ပြည်နယ်နဲ့နယူးဒေလီမြို့တွေအပြင်ဂျမ္မူကက်ရှမီးယားဒေသတွေမှာပါတွားရောက်နေထိုင်ကြတာပါ။ကက်ရှမီးယားမြောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေမှာလက်နက်ကင်တပုံတွေနှိမ်နင်းနေရတဲ့အိန္ဒိယအစိုးရကနိုင်ငံလုံးကျုံရေးအတွက်အစိုးရချင်းချောက်မှုရှိနေသူတွေထဲမှာအိန္ဒိယမျိုးကြီးအများပြားမှာအခြေချနေတဲ့ရွန်ဂျာမွတ်စလင်တွေပါနေကြောင်းအထောက်အထားတွေရထားတယ်လို့ပြောပါတယ်။တရားဝင်လာရောက်သူရှိမရှိစစ်ဆေးဖို့ပြည်နယ်တွေကိုညှဉ်းပန်းထားတယ်လို့တရားဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မှာဖြစ်ပြီးဒီထဲမှာကုလသမဂ္ဂကဒုက္ခတဲ့အဖြစ်အတိမပြုထားသူတွေပါဝင်ရွန်ဂျာအလုံးထားနေကိုပြန်ပို့မှာဖြစ်ကြောင်းပြည်ထောင်စုကပြောပါတယ်။